ကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေအဖြစ်နဲ့သတ်မှတ်ထားရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးသူအရေအတွက်425ယောက်ထိရှိသွားပြီဖြစ်တယ်လို့ဒီရောဂါပိုးတိုက်ဖျက်မှုတွေကိုအရှိန်မြင့်လှုံ့ဆော်သွားမယ်အကြောင်းကျုပ်သမ္မတရှီကျင်းပင်ကတနင်္လာနေ့ကထပ်မံပြောဆိုလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူစုစုပေါင်း 2,000 ကျော်အထိဒီတရုတ်နိုင်ငံအတွင်းမှာရှိသွားပြီဖြစ်တဲ့အကြောင်းကိုတော့တရုတ်ဆွေရကအတိပြုထားတယ်လို့ဒါဟာအရင်ကဆာစ်ရောဂါကူးစက်ခံရသူအရေအတွက်ထက် 15,000 လောက်ပိုပြီးများတာဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုတွေဟာတရုတ်နိုင်ငံနဲ့တရုတ်အစိုးရရဲ့အုပ်ချုပ်မှုစွမ်းရည်အပေါ်မှာဆန့်သက်မှုကြီးတစ်ခုဖြစ်တဲ့အကြောင်းတရုတ်ကွန်မြူနတီပါတီ Politics Bureau အစည်းအဝေးမှာတရုတ်သမ္မတရှီကပြောသွားပါတယ်အစိုးရဘက်ကယောဂနိုင်နေရေးကင်တွယ်မှုနှီးကွေးတာမျိုးမဖြစ်အောင်တိတိယောက်ကင်တွယ်ဖို့သတိပေးခဲ့တယ်လို့ဘုံညွန်ကြားချက်အတိုင်းလိုက်နာဆောင်ရွက်ခြင်းမရှိတဲ့သူတွေကိုအပြစ်ပေးအရေးယူသွားမယ်အကြောင်းလဲသမ္မတရှီကသတိပေးပြောဆိုတဲ့အကြောင်းတရုတ်အစိုးရစင်ဝါသတင်းမှာဖော်ပြထားပါတယ်တရုတ်နိုင်ငံဝူဟန်မြို့မှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာဆိုရင်ကမ္ဘာနိုင်ငံဒေသ20ကျော်အထိကိုပြန့်နှံ့ဖြစ်ပွားနေတာဖြစ်ပြီးတော့ဟောင်ကောင်ကျွန်းနဲ့ဖိလစ်ပိုင်နိုင်ငံတို့မှာသေဆုံးသူဟာအခုနောက်ဆုံးတဦးစီရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ဖြစ်ပွားမှုကိုထိန်းချုပ်တဲ့အနေနဲ့နိုင်ငံအတော်များများမှာတရုတ်ခီးသွားတွေလာရောက်တာကိုကန့်သတ်ထားတယ်လို့ကမ္ဘာတဝန်းကနေတရုတ်နိုင်ငံကိုသွားရောက်တဲ့လေယာဉ်ခီးစဉ်တွေကိုလည်းရန်နာထားပါတယ်ရှင်။